စကိုင်းတိုင်းဟ ோம் လင်းမြို့နယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လွတ်တော်အမတ်နဲ့သူ့ရဲ့မိသားစုဝင်တွေအားလုံးကိုမင်းညားကပဲမြန်မာစစ်တပ်တပ်ဖွဲ့ဝင်တွေကဖမ်းဆီးသွားတယ်လို့ဆွေမျိုးနီးစပ်သူတို့ကပြောပါတယ်။လက်ရှိမှာတင်းရှောင်းလေးရဲ့ NLD ပါတီဝင်တွေကိုစစ်ကောင်စီဘက်ကလိုက်လံဖမ်းဆီးမှုတွေပိုလုပ်လာနေပြီးတော့တချို့လဲလက်နက်ကင်ထားသူတချို့ရဲ့လုံခြံတပ်ဖြတ်ကြတွေကိုခံနေရတဲ့အကြောင်း NLD ပါတီဝင်တွေက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကသတင်းပေးပို့ချက်ကိုတော့ကိုသားညွန်ကပြောပြပါမယ်ရှင်။
ကျနာသိမ်းပြီးတဲ့နောက်ပိုင်းကလေးကထွက်ပြေးတင်းရှောင်နေတဲ့စကိုင်းတိုင်းဟ ோம் လင်းမြို့နယ်ရဲ့တိုင်းဒေသကြီးလွှတ်တော်ကုသလေဦးကျော်ဆွေဝင်းရဲ့မိသားစုဝင်တွေကိုအောက်တိုဘာလ5ရက်နေ့ည7နာရီလောက်ကသူတို့ပုန်းခုံနေတဲ့နေရာမှာစစ်တပ်ကဖမ်းဆီးသွားတယ်လို့သူ့ရဲ့ဆွေမျိုးသားချင်းတူက view ကိုပြောပါတယ်။9နှစ်အရွယ်ကလေးတယောက်ပါဝင်စုစုပေါင်း5ယောက်ဖမ်းဆီးခံရတာပါ။ယာယီတင်းရှောင်နေတဲ့မုံရွာမျိုးကနေနောက်ထပ်တနေရာကိုပြောင်းရွှေ့ဖို့ကြိုးစားနေတဲ့အချိန်မှာအခုလိုဖမ်းဆီးခံရတာလို့ဦးကျော်ဆွေဝင်းရဲ့ဆွေမျိုးတော်ဆက်သူတူကပြောပါတယ်။ဒီအပိုင်းအတွင်းမှာ NLD ပါတီဝင်တွေဇက်တိုက်ဆူသလိုပဲဖန်ခံရတဲ့သတင်းတွေတက်ဖြတ်ခံရတဲ့သတင်းတွေကြောင့်စိုးရင်ရတယ်လို့လည်းသူကပြောပါတယ်
။2020ရေကောက်ပေါ်မှာသူက NLD ကနေနိုင်သွားတယ်။ဒါနဲ့အဲဒီအချိန်ကတည်းကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာသူတို့လက်တူဆန္ဒပြလာတာတွေပေါဝင်နေပေါဝင်ပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီအာဏာကိုကြီးနဲ့ထုတ်သွားတယ်။ထုတ်ပြီးတော့နောက်ပိုင်းမှာအဲဒီမှာသိချောင်းတယ်။အခုဒါနဲ့အခုကျွန်တော်တို့ကစိုးရင်ရတာအခုနောက်ပိုင်းမှာစစ်ကောင်စီကထားလိုက်ပြီဆိုရင်ကြာကိုယ်တေးတယ်လို့ပဲတော့ခုချင်းကြီးတော့ကျွန်တော်ဆက်တက်နေရတယ်သူ့အတွက်လည်းဆိုရရတယ်မိသားစုတွေနဲ့ကတည်းကဆိုရင်ဆန်းခံရတဲ့သူတော်တော်များများတတ်ခံရတာများတာကိုသူကလူမဆန်တဲ့လို့ရဆိုတော့လုံးပါတယ်ကျွန်တော်တို့အနေနဲ့ဆိုရင်ရတယ်ကြောက
်ဆရာနာသိမ်းပြီးတဲ့နောက်ပိုင်းဒီမိုကရေစီတောင်းဆိုလှူရှားမှုတွေကိုစစ်တပ်ကတက်မတော်ပြိုကွင်းအောင်လှုပ်ဆောင်မှုတည်ငြိမ်အေးချမ်းမှုပြပြအောင်လှုပ်ဆောင်မှုအဆရှိတဲ့ဒီရစစကြီးပုံမှန်905နဲ့တရားဆွဲခဲ့တာဖြစ်ပါတယ်မန္တလေးတိုင်းညောင်ခရိုင် NLD ဒုက္ခပါဝင်ပါတီဝင်9ဦးကိုတော့အော်တိုဘလာနှစ်ရက်နေ့ကလက်နက်ကင်တချို့ကဖမ်းဆီးခဲ့ပြီးတော့တချို့တပ်ဖြတ်ခံခဲ့ရပါတယ်။ဘယ်ဖွဲ့စည်းကဖမ်းဆီးတယ်တပ်ဖြတ်တယ်ဆိုတာကတော့တိတိကျကျမသိရသေးပါဘူး။နောက်တစ်နေ့အော်တိုဘလာ3ရက်နေ့မှာလည်းမန္တလေးတိုင်း NLD တိုင်းလွှတ်တော်ကုစလေတူရဲ့ညီတော်ဆက်သူကိုလူတချို့ကရိုက်နှက်ဖမ်းဆီးခဲ့ပါတယ်။ NLD စမ်းကြောင်းအလုံးမှုဆောင်ကော်မတီဒုတိယဥက္ကဋ္ဌဥပပူဦးကဒီစစ်ကောင်စီဘက်က NLD ပါတီဝင်တွေကိုဖမ်းဆီးနှိမ့်ပိုင်းနှိမ့်ဆက်တာတွေအာဏာသိမ်းချိန်နောက်ပိုင်းတောက်လျှောက်ကိုလုပ်နေတယ်လို့ VOA ကပြောပါတယ်။
နိုင်ငံရေးနဲ့ပတ်သက်တဲ့ကိစ္စတွေကကျွန်တော်လူတော်တွေမှာတော့သက်ဆိုင်ရာသူကတော့တော့လူတော်တွေမှာရှိတဲ့အဲလူစုကုသလေတွေရောသူတို့ရဆုံးဖြတ်ပေးရမှာပါ။အကကွေးဦးကြီးကျောက်ကျောက်ကနေပြီးတော့ဒါဆုံးဖြတ်ပေးကြတော့တော့မရှိပါဘူး။အဲ့ဒီဘောင်ကြီးမှာရှိနေရဟာကိုသူကကြောက်ခိုင်းပြီးတော့တော့လက်နဲ့အာကူနေတော့ဒီကုသပြုလို့နိုင်ငံရေးနည်းလမ်းတွေပတ်သက်ရအောင်လုံးဝဆုံးဖြတ်ပြီးတော့တက်လာတဲ့ကုသမှာတောက်လျှောက်ခုအမှုပေါင်းများများစွာကိုကျူးလွန်နေကြတာပေါ့ဗျာ။တော့ဒါဆက်ကဆက်ရက်သက်စိတ်ကောင်းစီဥက္ကမနိုင်ငံရေးတော့လုံးဝမရှိဘူးခင်ဗျာ။တော့သူ့ပေါင်းများများရှိလိုက်ကနိုင်ငံမင်းဆက်ပဲရှိတယ်ခင်ဗျာ။
NLD ကကောက်ယူထားတဲ့စည်းရုံးရဆိုရင်တော့အာဏာသိမ်းချိန်ကစပြီးတော့အခုနှစ်မေလ10ရက်နေ့အထိဖမ်းဆီးခံရတဲ့ပါတီဝင်ပေါင်း683ဦးရှိပြီးတော့မကွေးတိုင်းမှာအများဆုံးဖြစ်ပါတယ်။စစ်ကြောရေးစခန်းထောင်တွင်းနဲ့ပြင်ပမှာတပ်ဖြတ်မှုတွေကြောင့်တည်ဆုံခဲ့တဲ့ပါတီဝင်ရေအတွက်က32ဦးရှိတယ်လို့ဖော်ပြပါတယ်။စစ်ကောင်စီဘက်ကဒီကိန်းဂဏန်းတွေကိုအတိမပြုပေမဲ့ဥပပူကတော့တကယ်တမ်းတတ်ခံခဲ့ရတဲ့တည်ဆုံရတဲ့ရေအတွက်ဟာဒီထက်ပိုများနိုင်ချေရှိတယ်လို့ဆိုပါတယ်။ဒီနေ့ဆိုရင်လည်းအချမ်းဖက်ဥပဒေပုံမှန်52ကာကြီးနဲ့တရားစွဲခံထားတဲ့ကချင်ပြည်နယ်မိုးကောင်းမြို့နယ်က NLD အမျိုးသမီးကော်မတီဥက္ကဋ္ဌဒေါ်ခိုင်မာမြင့်ရဲ့နေကိုစစ်ကောင်စီကချိတ်ပိတ်လိုက်ပါတယ်။မေလ10ရက်နေ့ထိ NLD ပါတီဘက်ကထုတ်ပြန်တဲ့စည်းရုံးတွေအရနေချိတ်ပိတ်ခံရတဲ့ NLD ပါတီဝင်ရေအတွက်ဟာ250ရှိပါတယ်။နောက်ထပ်ထပ်တိုးစည်းရုံးကို NLD ဘက်ကထပ်ပြီးတော့မထုတ်ပြန်သေးသလိုနေချိတ်ပိတ်ခံရတဲ့စည်းရုံးတွေနဲ့ပတ်သက်ပြီးတော့ VOA ကနေပြီးတော့တိကျအတိမပြုတ်နိုင်သေးပါဘူး။အနာသိမ့်မှုဖြစ်ပေါ်ပြီးတဲ့နောက်ပိုင်းမှာတော့ဒါဇင်နဲ့ချီတဲ့ NLD ရုံးအတော်များများလဲဖောက်ထွင်းခံရတာဖြစ်စီတက်ခတ်ခံရတာတွေရှိကြပါတယ်ခင်ဗျာ။